ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးကအမေရိကန်ကရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုတောက်ချာနေမှာတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါတယ်။သူတို့ရဲ့ပြောဆိုမှုဟာခဏတာဖြစ်ပေမဲ့တိတ်ကိုအဆင်ပြေခဲ့တယ်လို့ခေါင်းဆောင်နှစ်ဦးစလုံးကသူတို့နိုင်ငံတွေကိုလာလည်ဖို့အတွက်အပြန်အလှန်ဖိတ်ခေါ်ခဲ့ကြတာဖြစ်ပါတယ်။သမ္မတဒူတာတေးနဲ့ရင်းနှီးတဲ့လက်ထောက်ဘွန်ဂိုးကထုတ်ပြန်တဲ့ဗီဒီယိုထဲမှာထရမ့်နဲ့စကားပြောနေတဲ့ဖိလစ်ပိုင်ခေါင်းဆောင်ဟာပြုံးရှင်နေတာတွေ့ရတယ်လို့နှစ်နိုင်ငံဆက်ဆံရေးခိုင်မာတည်တံ့အောင်နဲ့ပိုးပြီးတုံ့ပြန်ဖို့လှုံ့ဆော်မှာဖြစ်ကြောင်းလည်းပြောဆိုခဲ့ကြတာပါ။အခုလို Trump နဲ့9မိနစ်ကြာကြာစကားပြောဆိုမှုတွေမလုပ်ခင်အစောပိုင်းကသမ္မတနန်းတော်ကလည်းကြေညာချက်ထုတ်ပြန်ခဲ့ပြီးသမ္မတဒူတာတေးက Mr. Trump ကိုသူ့မွေးထံနေဖြစ်တဲ့ဖိလစ်ပိုင်တောင်ပိုင်းကဒါဗာဝမြို့ကိုလာလည်ဖို့အတွက်လှည့်လည်လည်ဖိတ်ခေါ်ခဲ့တာဖြစ်ပါတယ်။သူတို့ကအခုလိုစကားပြောဆိုခဲ့ချိန်မှာတေးချေမှုတွေရှိနေတဲ့ဒူတာတေးရဲ့သူ့နိုင်ငံကမွေးဆေးဝါးတရားမဝင်ရောင်းဝယ်တုံးဆဲမှုနှိမ့်နှင်းရတဲ့ပတ်သက်ပြီးထည့်သွင်းပြောမပြောတော့မသိရသေးပါဘူး။သမ္မတ Barack Obama ကရောအမေရိကန်နိုင်ငံသားဌာနကပါဒူတာတေးရဲ့နှိမ့်နှင်းမှုမှာမွေးဆေးဝါးရောင်းဝယ်တုံးဆဲမှုမှာပါဝင်မယ်လို့သံမြတ်ရှိသူပေါင်း4000ကျော်လောက်တေးချေခဲ့တာနဲ့ပတ်သက်ပြီးစိုးရင်စိတ်ပူကြောင်းပြောကြားခဲ့ကြတာပါ။ဂျွန်လာထဲမှာအာနာရလာတဲ့ဒူတာတေးဟာနှစ်ရှည်လာများမဟာမိတ်ဖြစ်နဲ့ဆက်ဆံလာတဲ့အမေရိကန်နဲ့ရန်လုံမှုတွေရှိလာခဲ့တယ်လို့တရုတ်နဲ့ရုရှားတို့နဲ့ဆက်ဆံရေးကိုလည်းတိုးမြှင့်လာခဲ့တာဖြစ်ပါတယ်။သူဟာတရုတ်သမ္မတရှီကျင်ပင်နဲ့နှစ်ကြိမ်တွေ့ဆုံခဲ့တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တော့တစ်ကြိမ်တွေ့ဆုံခဲ့ပြီးဖြစ်ပါတယ်။